ဟုတ်ကဲ့ပါရှင်
အမေရိကန်နိုင်ငံသမ္မတဩဘားမားရဲ့မိန့်ခွန်းမှာမြန်မာနိုင်ငံအနေနဲ့တကယ်ပြုပြင်ပြောင်းလဲရေးကိုမှန်မှန်ကန်ကန်လုပ်မယ်ဆိုရင်ကမ္ဘာကြီးတစ်ခုလုံးကအားပေးနေတယ်ဆိုတဲ့အချက်ကိုသတိပြုမိလိုက်တယ်လို့အခမ်းအနားကိုတက်ရောက်ခဲ့တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်က RFA ကိုအခုလိုပြောကြားခဲ့ပါတယ်
သူမိကောကမြန်မာနိုင်ငံသမိုင်းကြောင်းကောင်းတာသိတယ်လက်ရှိအခြေအနေကိုလည်းတော်တော်လေးကိုလေ့လာထားတဲ့ပုံမှာတွေ့ရပါတယ်ဆက်ပြီးတော့အနာဂတ်အတွက်သူမြင်တာတွေပြောသွားတာလည်းတူတာမတူတာတွေတော့အများကြီးရှိပါတယ်သို့တော်လည်းပဲမြန်မာနိုင်ငံဟာတကယ်မှန်မှန်ကန်ကန်ပြုရင်ပြောင်းလဲရေးကိုလုပ်မယ်ဆိုရင်ကဘာကြီးတစ်ခုလုံးကအားပေးနေတယ်ဆိုတော့အချက်ကိုကျွန်တော်တို့ရလိုက်တယ်ကျွန်တော်တို့ရိုးရိုးသားသားဆက်ပြီးတော့ရှောက်ဖို့ပဲလိုတယ်နောက်ကြောင်းပြောင်းနေတဲ့သူတွေရဲ့အားနဲ့ကျွန်တော်တို့လည်းအားပြန်ရမှာရှိပါတယ်
တီတကူဆရာတော်ဒေါက်တာအရှင်ညာနေတရကလည်းသမ္မတဩဘားမားရဲ့မိန့်ခွန်းဟာမြန်မာနိုင်ငံကိုတခိစမ်းစေဖို့တွန်းအားတရဖြစ်စေတယ်လို့မိန့်ကြပါတယ်
။ဟုတ်ပဲ1932လောက်တုန်းကတော့မျိုးစီစချတကယ်အောင်အချင်းသူဟောတကယ်လာပြီးသူဒီမှာအဲကြောင့်မလို့ဒီဥစ္စာက historical mark of မြန်မာ independence very important significant ဒါကြောင့်ဩဘားမားရောက်လာတာအေးကောင်းကြီးအဲဒါကြောင့် old Burma ကို new Burma ဖြစ်အောင်ကိုဝိုင်းလုပ်ရမယ်
သမ္မတဩဘားမားရဲ့မိန့်ခွန်းကိုအားမလို့အားမရဖြစ်မိသူတချို့လည်းရှိပါတယ်။ချင်းမျိုးသားပါတီမှဥက္ကဋ္ဌဦးစိုးစံကဆိုရင်တိုင်းသားအရေးနဲ့ပတ်သက်ပြီးသမ္မတဩဘားမားကအခုထပ်ပိုအလေးထားပြောလိမ့်မယ်လို့ကြိုတင်တွက်ဆထားခဲ့တဲ့အကြောင်းပြောပါတယ်
။ကျွန်တော်တို့တိုင်းသားလက်နက်ကိုင်အဖွဲ့ဒီရှိနေလို့ကျွန်တော်မြန်မာနိုင်ငံငြိမ်းချမ်းရေးမရတာတော့သိချာတာပေါ့လေ။ဒီလက်နက်ကိုမကင်ချင်အောင်ကျွန်တော်ကဘာလုပ်ရမလဲ။အဲ့ဒါအားလုံးဝိုင်းစဉ်းစားကြည့်တာပေါ့ဗျာ။ကျော်သူပြောရင်းနဲ့ဒီကိစ္စတွေများပြောမလားလို့ကျွန်တော်ဆောင်ကြည့်တယ်မြို့ပေါ်မှာရှိတဲ့ဂျန်တဲ့ညီကူလိုပဲနေထိုင်စားတောက်လို့ရအောင်အဲ့လိုအခြေအနေတကုတ်ဖန်တီးနိုင်ဖို့ဆိုတာ National Reconciliation ဆိုတာသူတစ်ချက်ထဲနဲ့လွယ်လွယ်လေးပဲပြောလိုက်တာပေါ့ဗျာဒီတမကကျွန်တော်မှအသေးစိတ်ဆရာလိုတယ်တိုင်းသားတွေဘာဖြစ်လို့လက်နဲ့ကြိုက်တယ်လဲသူမသိဘူးเนาะအဲ့ဒါသူသိဖို့တော့လိုတာပေါ့
ဒီကနေ့အမေရိကန်နိုင်ငံသမ္မတဩဘားမားမိန့်ခွန်းအခမ်းအနားကိုနားထောင်ခြင်းလို့လာရောက်ဆောင်စားနေတဲ့ကျောင်းသားတွေနဲ့ပြည်သူတွေဟာဝင်ရောက်ခွင့်မရပဲကြိုတင်တည်တံ့ဖိတ်ကြားထားသူတွေသာတက်ရောက်ခွင့်ရခဲ့တာကိုတွေ့ရ